ကမ္ဘာဖလားပေါ်လုံးပြိုင်ပွဲကျင်းပမယ့်ကာတာနိုင်ငံကအားကစားယုံကြည်ရှစ်ခုစလုံးမှာအရက်တီစာရောင်းချခွင့်ပိတ်ပင်လိုက်ပြီလို့ကမ္ဘာပေါ်လုံးအဖွဲ့ချုပ်ဖီဘာကတောက်ချာနေမှာအတည်ပြုပြောဆိုပါတယ်ကမ္ဘာဖလားပွဲစတင်ကျင်းပဖို့ရပိုင်းလူမှာပဲအခုလိုကြေညာလိုက်တာပါဖီဘာအဖွဲ့ချုပ်နဲ့ကာတာနိုင်ငံတာဝန်ရှိသူတွေကြားဆွေးနွေးမှုလုပ်ခဲ့ကြပြီးတဲ့နောက်ပေါ်လုံးပွဲအားကစားယုံဝင်တဲ့ဘီယာအရက်ရောင်းချဖို့ငွေပြင်ဆင်ထားတဲ့နေရာတွေကိုဖယ်ရှားဖို့ဆုံးဖြတ်ခဲ့တယ်လို့ဆိုပါတယ်အားကစားရုံဝင်တဲ့ဗီယာရောင်းချခွင့်ရှိတဲ့ဆိုတော့ဖီဘာအဖွဲ့ချုပ်နဲ့ AB Impact အပြောရမကကုမ္ပဏီကြားငွေသဘောတူညီချက်ဟာလည်းပြက်ပြဲသွားခဲ့ပါတယ်ဘောလုံးပွဲတွေမှာဗီယာရောင်းချခွင့်ရဖို့ American Budweiser ကုမ္ပဏီကဒေါ်လာ85သန်းရင်းနှီးထားခဲ့ရတာပါ Budweiser ကုမ္ပဏီဟာ Belgian အခြေစိုက် AB Impact ကုမ္ပဏီရဲ့စီးပွားဘက်ဖြစ်ပါတယ်ကမ္ဘာဖလားပွဲတွေမှာ1986ခုနှစ်ကတည်းကအဓိက sponsor ဖြစ်လာခဲ့တဲ့Budweiser ကုမ္ပဏီကတော့ FIFA ရဲ့ဆုံးဖြတ်ချက်ကြောင့်စိတ်ကတိကောက်ဖြစ်ရကြောင်းပြောပါတယ်။အခုဆိုရင်ဘောလုံးအားကစားရုံဝင်ထဲမှာအရက်မပါတဲ့အခြားအဖျော်ယမကာတွေလောက်သာရောင်းချခွင့်ရှိပြီးအခြားအပြင်ဘက်တီးတန့်ဆိုင်တွေမှာတော့အရက်3000တောက်3ခွင့်ရရှိကြမှာဖြစ်ပါတယ်ခင်ဗျာ။